တနင်္ဂနွေနေ့ညပိုင်းကနေပြည်တော်အပြည်ပြည်ဆိုင်ရာလေးစိတ်မှာခီးတဲ့၃ဦးစီကနေတနတ်တချို့ရှာဖွေတွေ့ရှိခဲ့တဲ့အတွက်ဖမ်းဆီးပြီးတော့စစ်ဆေးနေတယ်လို့နေပြည်တော်တိုင်းရဲတပ်ဖွဲ့မှရဲမှူးကြီးဇော်ခင်အောင်ကိုကိုးကားပြီးတော့ပြည်တွင်းသတင်းတွေမှာဖော်ပြကြပါတယ်။အခုဖမ်းဆီးစစ်ဆေးခံရသူ၃ဦးကတော့ဦးဖြိုးကိုကိုတင်ဆန်းဦးရဲမင်းဆွေနဲ့ဦးဇော်ဝင်းထိုက်သူဖြစ်တယ်လို့သတင်းတွေမှာရေးကြပါတယ်။အဲ့ဒီထဲကဦးဖြိုးကိုကိုတင်ဆန်းဟာအရင်သမရဦးသိန်းစိန်လက်ထက်ကဟိုတယ်နဲ့ခီးတွာလာရေးဝန်ကြီးဌာနနဲ့အားကစားဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဦးတင်ဆန်းဖြစ်တယ်လို့သတင်းတွေကဆိုပါတယ်။ဖမ်းမိတဲ့တနတ်ရီအတွက်အများပြားမဟုတ်ဘူးလို့ရဲမှူးကြီးကပြောပေမဲ့တနတ်ဘနလက်ဆိုတာကတော့အတိအကျမသိရသေးပဲစစ်ဆေးနေဆဲဖြစ်တယ်လို့ပြောပါတယ်။နေပြည်တော်ကနေရန်ကုန်ခီးစဉ်ကိုမြန်မာအမျိုးသားလေကြောင်းလိုင်းနဲ့လိုက်ပါမဲ့ခီးတယ်တွေနဲ့ခီးဆောင်အိတ်တွေကိုလေစိတ်လုံးကြုံရေးတပ်ဖွဲ့တွေကပုံမှန်တိုင်းစစ်ဆေးချိန်အတွင်းအခုလိုတနတ်တွေတွေ့ခဲ့တာပါမြန်မာနိုင်ငံမှာအရင်နှစ်ပေါင်းများစွာကတရားဝင်တနတ်ကန်ဆောင်ဝင်ရှိခဲ့ဘူးပေမဲ့1988ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတာမန်ရက်သားဘယ်သူမှတနတ်ကန်ဆောင်ခွင့်မရှိတော့ပါဘူးအခုလက်ရှိချိန်မှာတရားဝင်တနတ်ကန်ဆောင်ခွင့်ရှိမရှိဆိုတာလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ